ကင်းပြည်နယ်ကော့ကရိတ်မြို့နယ်မှာမတ်လ18ရက်ညနဲ့19ရက်နေ့တွေမှာစစ်ကောင်စီတပ်တွေကတစ်ဖက် KNU ကရင်မျိုးသားလူမျိုးရေးတပ်ဖွဲ့တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်အနီးအနားကကျေးရွာပေါင်း10ရွာလောက်ကဒေသခံ1000ကျော်လောက်ဟာထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာမတ်လ18ရက်နေ့ညနဲ့မတ်လ19ရက်နေ့မနက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်မ6လက်အောက်ခံခရီးအမျိုးသားလွတ်မြောက်ရေးတပ်တို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီဘက်ကခလာရ68တပ်ရင်းနဲ့ BGF နေကြဆောင်တပ်တို့ပါဝင်တယ်လို့ခရီးအမျိုးသားလွတ်မြောက်ရေးတပ် KNLA တပ်ရင်း18ပြည်သူ့ကာကွယ်ရေးတပ် PDF ကြားဖြူတပ်ရင်းစတဲ့ပူးပေါင်းတပ်တွေနဲ့နှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်။
အမလေးညကလေးကစစ်ကောင်စီတပ်ကသူတို့လက်နက်ကြီးနဲ့အရင်ပြစ်တယ်ပြစ်တော့အဲလက်နက်ကြီးနဲ့အကူပြစ်ပြီးမှသူကစစ်ကြောင်းထိုးတာစစ်ကြောင်းထိုးတော့သူတို့ကကွန်ကရစ်အဆက်နာကိုစစ်မျက်နှာ၃ခုဖွင့်တယ်ကျိုင်းစိတ်ကြီးပဲကိုနှစ်ခုဖွင့်တယ်အဲ့ဒါဖွင့်ပြီးမှသူကတက်လာတာအဲ့လိုမျိုးလက်နက်ကြီးပြစ်ပြီးမှတက်လာတာပေါ့နော်တက်လာတော့ထိတွေ့တိုက်ပွဲတွေဖြစ်တယ်ထိတွေ့တိုက်ပွဲတွေဖြစ်တော့အညာဘက်တကောင်မှပြန်နာသွားတယ်ဒီမနေ့မှပြန်ဖြစ်တယ်ပြန်သူကစစ်ကြောင်းထိုးလာတော့ကျွန်တော်တို့တွေကဟိုနေရာယူထားတဲ့နေရာအထိကိုတက်လာတော့တိုက်ပွဲဖြစ်ကြတယ်တိုက်ပွဲကညတရလုံးလက်နဲ့ကြည့်နေလက်ပြနေတယ်ဒီမနေ့ကလည်းဖြစ်တယ်မနေ့ကလည်းဖြစ်တယ်အခလေးက60ကျော်နေဘူးကံကောင်းကနေပြီးတော့သူကလက်နဲ့ကြည့်နေအဖာကြီးအမတ်လေးပဲကိုလက်နဲ့ကြည့်နေလက်ပြတယ
်ကော့ကရိတ်မြို့နယ်ကကြေးပါရီအနီးမှာဖြစ်နေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ကိုကြေးပါရီဘော်ကိုလက်နဲ့ကြည့်ကြည့်စမ်းနေပါကြားရောက်တာကြောင့်ပါကော့ကရိတ်မြို့နယ်ကအမ်ဖာကြီးအမ်ဖာလေးကြေးရွာတွေအပြင်ရွာပေါင်း10ရွာလောက်ကကြေးရွာသားတောင်းကျော်ဟာအိုးအိမ်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းသူကဆိုပါတယ်
အဲ့ရလူရတာတပေါင်းကျော်တော့ဖြစ်ပြီးပြန်ချောင်းရတာပေါ့အရင်ကကျော်အောင်ပြန်ရောက်နေပြီအခုတော့ဖြစ်ပြီးပြန်ချောင်းရတာပေါ့တော့ရွာသားတွေပြန်ပြေးကြီးလူလူတပေါင်းကျော်တော့ဟိုအင်းအိုးရင်ဆုတ်ခွာပြီးပြန်ပြေးနေရတာပေါ့အဲအခုလောဆယ်တော့ဆေးရွာနီးပါးတော့ပြေးနေရတာပေါ့အနီးနားမှာရှိတဲ့ရွာတွေအားလုံးကတော့ပြေးရတာပေါ့ဖြစ်တာကအမ်ဖတ်ကြီးအမ်ဖတ်လေးပြမိုင်ကုန်းကော့နွယ်အဲ့နားမှာတဝိုက်မှာဖြစ်တော့အဲ့နီးနားကရွာတွေအားလုံးပတ်ပြေးနေရတယ်ပြန်နေကြတယ်အခုတော့တိုက်ပွဲတကြောပြန်ဖြစ်လာတော့ဒီချိန်မှာပြန်ပြေးရတာပေါ့နော်နောက်ပြီးတော့ဒီကျန်စစ်ကောင်စီတပ်ကဟုတ်တယ်ဘလို့ရမယ်တီးရွာတို့ဥစားတင်ကြောင်းလို့ပါဘာမှဟိုငဲ့ညာတာမရှိဘူးအကုန်လုံးလက်လက်ကြီးနဲ့ရန်နဲ့ပြတော့ကြော်တာလည်းမနေရဘူးအကုန်လုံးပြေးက
ြစစ်ကောင်စီတပ်တွေ3ရက်တွင်ဆုတ်ခွာပြီးဖို့ KNU တပ်မ6ကမတ်လ9ရက်နေ့တုန်းကတော့တတိပေးစာထုတ်ခဲ့ပြီးတဲ့နောက်ဆုတ်ခွာမှုမရှိဘဲစစ်ကောင်စီဘက်ကလည်းတပ်အင်အားတွေတိုးချဲ့နေရယူလာတယ်လို့လည်း KNU ဘက်ကတော့ဆိုပါတယ်လက်ရှိမှာတော့ကရင်ပြည်နယ်အတွင်းကကြာရင်စိတ်ကြီးကော့ကရိတ်တောင်ကြာရင်လေးကေကော်ဝလီဖျားသုံးစုမြောက်ဝတီစုပလီနဲ့အရှက်လမ်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီတိုက်ပွဲတွေကြောင့်ကော့ကရိတ်မြို့နယ်ထဲမှာစစ်ပေးရှောင်တဲ့လူဦးရေ1000ဝန်းကျင်ခန့်ရှိပြီးမြောက်ဝတီခရိုင်ထဲမှာတော့စစ်ပေးရှောင်သူ6000ကျော်လောက်ဟာတောင်ရင်မြင့်နီးနဲ့တောတောင်တွေထဲမှာပဲနေထိုင်နေရတာပါလက်ရှိမှာတော့စစ်ပေးရှောင်တွေဟာနေထိုင်စားတောက်ရေးနဲ့ကျန်းမာရေးဆိုင်ရာပြဿနာတွေရင်ဆိုင်နေရတယ်ဆိုပြီးစစ်ပေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင်